စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှုတ်အတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဌာနကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဌာနကဒီနေ့ကြေညာချက်ထုတ်ပြီးအခုလိုပြောလိုက်ရမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ Daniel Fenster နဲ့ကိုနေတံပေါင်းတို့ကိုချက်ချင်းတူပေးဖို့စေုပ်စုကိုဖိအားပေးထားတယ်လို့ဆိုလိုက်ပါတယ်။ဒီအမေရိကန်နိုင်ငံသားဌာနကြေညာချက်ထဲမှာပဲ Frontier မြန်မာသတင်းဌာနက Editor Daniel Fenster နဲ့ကမာယုမီဒီယာထူထောင်သူနဲ့အမှုဆောင်ရာရှိချုပ်ကိုနေတံမောင်ခေါ်ကိုမမောင်ဆွေးတို့ကိုသူတို့မိသားစုအိမ်တွေကျန်နိုင်တဲ့အထိဆက်ဖိအားပေးသွားမယ်လို့လည်းသတိပြုထားပါတယ်။ရန်ကုန်အမေရိကန်တန်ရုံကောင်စစ်အရာရှိတွေအနေနဲ့လည်းကိုနေတံမောင်နဲ့ဒီဘက်တနင်္လာမေလ24ရက်နေ့ကအင်တာနက်အွန်လိုင်းမှာတွေ့ဆုံခွင့်ရခဲ့တယ်လို့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒန်နီယယ်ဖန်ဆာကိုလည်းတွေ့ခွင့်ရဖို့တောင်းဆိုထားပေမဲ့အခုအထိတော့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒီကြေညာချက်မှာဆက်ရှင်းပြထားပါတယ်။မတ်လ9ရက်နေ့မှာအဖမ်းခံရတဲ့ကိုနေတံပေါင်းနဲ့အခုတနင်္လာမေလ24ရက်နေ့မှာပဲရန်ကုန်လေးစိတ်မှာအဖမ်းခံရတဲ့ Daniel Fenster တို့အပြင်အခြားသတင်းတောက်တွေကိုဖမ်းဆီးအကြမ်းဖက်နေတာတွေကလွတ်လပ်စွာပေါ်ထုတ်ခွင့်ကိုတိုက်ခိုက်ဖြစ်စီနေတာမျိုးလက်မခံနိုင်ဘူးလို့ဒီကြေညာချက်ထဲမှာဆိုထားပါတယ်။